ကာဇာမှာအပြစ်ရရေးသဘောတူညီချက်တရရဖို့ကြိုးစားနေချိန်မှာပဲအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့အရှိလေပိုင်းဆိုင်ရာအထူးသံတမန်စတီဗ်ဝစ်ကော့ဖ်ဟာအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူနဲ့စနေနေ့မှာတွေ့ဆုံခဲ့ပါတယ်ဝစ်ကော့ဖ်ဟာတောက်ကြနေကလည်းဒိုဟာကိုသွားပြီးခတ်တဝန်ကြီးချုပ်ရှိတ်မိုဟာမက်အဗ်ဒူရာမန်အယ်တန်နီနဲ့တွေ့ဆုံခဲ့ပါတယ်ဤချင်းနဲ့ခတ်တိုင်ကဆိတ်ဆက်ပေးနေသူတွေဟာမကြမီစစ်ပွဲအဆုံးသတ်နိုင်ဖို့အတွက်အမေရိကန်အနေနဲ့တရားမျှတတဲ့သဘောတူညီချက်ရဖို့ဆက်လက်လှုံ့ဆော်မဲ့အာမခံချက်ကိုဝစ်ကော့ဖ်စီကနေရရှိထားတယ်လို့အီဂျစ်လူမျိုးရေးသတင်းရင်းမြစ်တွေကပြောပါတယ်ဒီပြိုင်တည်းမှာပဲဂါဇာမှာအစ္စရေးနဲ့ဟာမတ်ကြားသဘောတူညီချက်တစ်ခုရနိုင်ဖို့အီဂျစ်ခတ်တာနဲ့အမေရိကန်တို့ကကြားဝင်ဆက်ဆက်ပေးနေရမှာတဆင့်ကြားကန်ပြောဆိုဆွေးနွေးမှုတွေကတိုးတက်မှုတချို့ရှိနေကြောင်းလည်းအစ္စရေးအရာရှိတူကစနေနေ့အစောပိုင်းမှာပြောပါတယ်ဒါပေမဲ့တစ်ဖက်မှာလည်းဂါဇာမှာတိုက်ခိုက်မှုတွေဆက်ဖြစ်နေပြီးမြောက်ပိုင်းကဂျဘာလီယာမှာဒုက္ခသည်ခိုးလွန်ရာစာသင်ကျောင်းဟောင်းတစ်ခုကိုအစ္စရေးလက်ကျောင်းတိုက်ခိုက်မှုအတွင်းအမျိုးသမီး2ဦးနဲ့ကလေး2ဦးပါဝင်လူ7ဦးသေဆုံးခဲ့ကြောင်းပါလက်စတိုင်းဘက်ကစနေနေ့မှာထုတ်ပြန်ထားပါတယ်